စည်းပုံခြေခံဥပဒေကိုမပြည့်မှုဆိုလို့ရှိရင်အန်ဂယ်ရို SNLD ပါတီကဒီ2015ရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်မှာမဟုတ်ဘူးလို့ပြောဆိုတာတွေ့ရပါတယ်ရှင်။ဒီကိစ္စနဲ့ပတ်သက်ပြီးတော့သိချင်လို့ပါရှင်
။အဲဒါကတော့ကျွန်တော်ပြောဖို့စောစီးတယ်ဒါပေမဲ့အခုရောစဉ်အချိန်မှာတော့ကျွန်တော်တို့ခင်ဗျားတို့ကမဝင်ခဲ့တာကိုနော်အခုကျွန်တော်တို့ဝင်ဖို့တော့ကျွန်တော်တို့စစ်စစ်အားလိမ့်မယ်လို့ကျွန်တော်တို့တွေးမှာတော့ကျွန်တော်စီဝေးတော့ရှိတယ်။ဒါပေမဲ့တစ်ခုပဲရှိတယ်။အင်းတို့ကတော့အတိုင်းပဲလုံးဝမပြည့်ဘူးဆိုရင်တော့ကျွန်တော်အင်းတို့ကခံယူခဲ့တဲ့အတိုင်းပဲမဝင်ပဲနေဘူးတော့အခြေအနေများတယ်။လုံးဝမပြည့်ဘူးဆိုရင်တော့လုံးဝမဝင်ဘူးဆိုရင်ပေါ်ပြတော့ကျွန်တော်သက်ရောက်နိုင်မယ်။ဒါပေမဲ့ကျွန်တော်အခုရောစဲပြောင်းလဲလာတယ်အများပြည်သူကလည်းတောင်းဆိုတယ်ဆိုတော့ကျွန်တော်ကဝင်ဖို့ဆိုတာတော့ကျွန်တော်ကစစ်စစ်အားတော့ပဲခြေရင်းမှာရှိပါတယ်။ဒါကိုဒီချင်းမပြည့်ဘူးဆိုရင်တော့ကျွန်တော်တို့ကရင်းခဲ့တာတွေဘဝတွေဆက်ပြည့်ဆက်ခဲ့တာတွေလကားဖြစ်ကုန်မှာပေါ့ဒါရှင်းပြောရင်2005ခုတည်းကရင်ဖြစ်တာထောက်ကြရတာတွေဟာလာကျွန်တော်တို့ဘဝတွေပြီးခဲ့တာတွေကလကားဖြစ်သွားမှာပေါ့ကျွန်တော်ယုံကြည်ချက်က Constitution ကပြည်သူအတွက်ကဘာမှလို့ဆိုတာအကျိုးမရှိဘူးနောက်ပြီးတော့အတိုင်းအတာတွေလည်းဘာမှနော်အကျိုးမရှိတဲ့အတွက်ကြောင့်ကျွန်တော်မဝင်ပဲနေခဲ့တယ်အတိမတ်လည်းကျွန်တော်မပြုခဲ့ဘူးထွက်ခဲ့တာပဲကြီးတာကနေ
ဟုတ်ကဲ့အစိုးရကလည်းအခုဒီ2008ဖွဲ့စည်းပုံကိုပြင်ဆင်ရေးအတွက်ကိုကော်မတီဖွဲ့ပြီးတော့လှုပ်ဆောင်နေတာတွေလည်းရှိပါတယ်ဆိုတော့အင်ဂယ်ရိုအနေနဲ့ကဘယ်အချက်တွေပေါ်မှာမူတည်ပြီးတော့ဒီရွေးကောက်ပွဲဝင်သင့်မဝင်သင့်ကိုဆုံးဖြတ်မှာပါလဲရှင
့်ဒီကွန်စတီကျူရှင်းကိုပြင်မယ်ဆိုတော့ကျွန်တော်ဝင်မယ်ကျွန်တော်အနေနဲ့
ဟုတ်ကဲ့
ပြည်ကြည့်ရမှာပေါ့ဗျာတကယ်ကျွန်တော်ရချင်တဲ့ဖက်ဒရယ်ကိစ္စတွေပါပါလာတယ်ဆိုတော့ကျွန်တော်တို့ပြည်သူတွေကျွန်တော်ပြန်အုပ်ချုပ်လို့ရမယ်ဆိုတော့ကျွန်တော်
တိုင်း
တခုပါလာရင်ကျွန်တော်ပြန်ဝင်မယ်ရှင်းပြရင်တော့ Constitution အရဖက်ဒရယ်မူရတော့ကျွန်တော်တော့ဘန်ဒူရီရဲ့ကိုပဲပြန်လန်းခွေကုချိမကိုပါဖန်တီပိုင်ခွေတော့ကျွန်တော်ကအပြည့်ဝရခြင်းလေ
ဟုတ်ကဲ့ရှင်အန်ဂယ်ရိုပါတီအနေနဲ့ရောရှင်အခုဒီဖွဲ့စည်းပုံမှာဘယ်အချက်တွေကိုပြင်ဆင်သင့်တယ်ဆိုတာရောအကြံပြုထားတာတွေရှိပါလားရှင
်အဲကျွန်တော်ကတော့ရှင်းပြောလို့ရှင်တော့ကျွန်တော်ကအချိန်လည်းမရှိဘူး COA လည်းလိုဝင်နေတယ်ဆိုတော့ကျွန်တော် UNA က UNS နဲ့ပေါင်းပြီးတော့ UNS တဘောတာကျွန်တော်တဘောတာကျွန်တော်တဘောတာ UNS ပါပဲ
ဟုတ်ကဲ့ဒီ2015ရွေးကောက်ပွဲမတိုင်ခင်မှာအခြေခံဥပဒေပြင်ဆင်နိုင်ရေးကိုစ조사ဆောင်ရွက်နေကြတဲ့တချိန်တည်းမှာတချို့ကလည်းဒီ2015ရွေးကောက်ပွဲမတိုင်ခင်ဒီအခြေခံဥပဒေကိုပြင်ဆင်နိုင်မှုမလွယ်ဘူးဆိုတော့တုံ့တက်မှုတွေလည်းရှိနေပါတယ်အန်ကယ်ကရောဘယ်လိုမြင်ပါလဲရှင
်ဒါကတော့သူတို့တဘောပဲလေဒါပြင်မယ်ဆိုရင်ပြင်လို့ရတာပဲလေမဖြစ်နိုင်ဘူးဆိုရင်မဖြစ်နိုင်ဘူးပေါ့မဖြစ်နိုင်ရင်ကျွန်တော်တို့လည်းဒါပြန်စစ်စားမှာပေါ့ဗျာကျွန်တော်ကမြင်တော့ဟိုနိုင်ငံကလည်းဖိအားရှိတယ်ပြည်သူကလည်းဖိအားရှိတယ်အဲ့တော့အဲ့လိုပါမပြည့်ဘူးဆိုရင်တော့ဒါတက်တော့တခုလေးရခေါ်လို့ပဲကျွန်တော်မြင်တာပဲပြည်တော့ပြည်လိမ့်မယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့နောက်တစ်ခုကလည်းအခုဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ယုံကြည်မှုရင်တိစောက်ပြီးမှပြင်ဆင်ရေးကိုလှုပ်တင်တယ်ဆိုပြီးတော့88မျိုးဆက်ငင်းချင်းရင်းနဲ့ပွင့်လင်းလူဖွဲ့စည်းရခေါင်းဆောင်တူကပြောကြတာကိုဒီနိုင်ငံရေးအင်အားစုတွေကြားမှာသဘောထားကွဲလွဲမှုတွေရှိနေတယ်ဆိုပြီးတော့ဝေဖန်တုံ့တက်မှုတွေထွက်လာပါတယ်ဆိုတော့ဒီအခြေအနေတွေကဒီ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလှုပ်ဆောင်နေတဲ့အပေါ်မှာဟိုတစုံတရာတက်ရောက်မှုများရှိနိုင်ပါလားအငယ်ဘယ်လိုများမြင်ပါလဲရှင
်အခုကတော့ကရှိမျိုးတော့အစိုးရကလည်းရင်းရရေးရအောင်တော်ပြီးတော့သူတို့သဘောတူညီမှုရအောင်လုပ်လုပ်နေတယ်ဒါဖက်ဖက်ကလည်းဒါဟဲ့လားနိုင်ငံတကာမှာလည်းဒါတွန်းအားတွေပေးနေတယ်ပြည်ရင်းမှာလည်းလူတို့ကတောင်းဆိုနေတယ်ဆိုတော့ဒါကြီးကိုမျက်ကွယ်ပြုပြီးတော့သွားမယ်ဆိုလို့ရှိရင်ကျွန်တော်တို့လည်းတိုင်းပြည်ရဲ့ခြေနေကပို့ပြီးတော့သွားလာမယ်အဲ့တော့ခြေကဥပဒေပြင်စည်းတဲ့အောင်တပြောဟလာဟောလည်းပြောစီးတယ်ဟလာယုံကြည်မှုတည်ဆောက်တယ်လေအဲ့ဒါလည်းလာဦးမယ်အဲ့တော့မပြည့်ရင်ယုံကြည်မှုဘယ်လိုတည်ဆောက်ရမှာမလဲကျွန်တော်ထင်တာကတော့အားလုံးကတော့ဝိုင်းဝန်းလောက်ကပြီးတော့ဝိုင်းဝန်းတော့မှရမယ်စိတ်ကိုယ်စားလေးအားလုံးကတော့သဘောဝိုင်းကိုတွန်းပို့ဖို့တင့်တယ်လို့ကျွန်တော်ထင်တာပဲသဘောဝိုင်းကိုလာဖို့စိတ်တနေပြီလို့ကျွန်တော်ထင်တယ
်ဟုတ်ကဲ့အန်ဂယ်ရို SNL ပါတီအနေနဲ့စီယုံရေးလုပ်ငန်းစဉ်တွေလည်းရှိနေတယ်လို့သိရပါတယ်ရှင်အဲ့ဒီအခြေအနေလေးလည်းပြောပြပေးနိုင်မလားရှင်
ကျွန်တော်တို့ကတော့အမှုဇက်ပြန်ဆိုရှမ်းပြည်တော်မှကျွန်တော်ဝင်တော့မယ်လေစီယုံရေးစီယုံရမှာကျွန်တော်တာဝန်လေအဲ့တော့စီယုံမယ်ပြင်ဆင်မယ်အကိမဖြစ်မဖြစ်ဘူးဆိုရယ်မတတ်နိုင်ဘူးဖြစ်မဲ့ဆိုလို့ရှိရင်လည်းကျွန်တော်ဟာဝင်မယ်ရိုင်းမယ်လေပြင်ဆင်မဲ့နေမဲ့ဆိုတာပြင်ဆင်ပြီးတော့ကျွန်တော်အရာနှစ်ဆောင်နေမယ်ကျွန်တော်ဆိုရင်ဒီမကြခင်ကျွန်တော်ရှမ်းပြည်တော်မှ6မိ6မြို့နဲ့9မြို့နဲ့တော့ကျွန်တော်ဝင်ပြီမြစ်ကုန်ဘက်မှာဆိုရင်တော့မြို့နယ်ပေါင်း28မြို့နဲ့တော့ကျွန်တော်တို့ကဖွဲ့စည်းမယ်လေကျေလာမှာနောက်ထပ်5မြို့နဲ့တော့ဆိုရင်တော့မြို့နဲ့30ကျော်ပြီဟာဆိုတာပြုလို့ပါပြီအာကျွန်တော်ရှမ်းနေအတွက်ကတော့ဒါလုံးဝပါတယ်
ဟုတ်ကဲ့အခုလိုဖြည့်ချပေးတဲ့အတွက်အန်ကယ်ဥက္ကဋ္ဌကိုကျေးဇူးတင်ပါတယ်ရှင်
ရပါတယ်